င်္ဂလာညနေခင်းမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ30ရက်ကျသောရင်းနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9မီတာ19 19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအမေရိကန်ကအနိုင်ကျင့်ပိုကျတဲ့မူဝါဒကိုကျင့်သုံးနေတဲ့အကြောင်းတရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်အထက်မှာတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ကြောက်တော်ဒေသခံရွာသားတို့ဖမ်းခံလိုက်ရတာနဲ့ဖက်သက်ပြီး
ဒီကမနေ့ကနိုင်ရွှေရှင်းနိုင်လောက်မှာကျွန်တော်တို့ပြောရမယ်စစ်တပ်ကဝင်လာတယ်ကြာဆိုရင်မို့ဦးမှာအဆိုရင်မို့ရှိလားဆိုပြီးနေတယ်ဆိုရင်မို့ကစိတ်ကြံရ
တယ်ဒေသခံခြေရသားတို့ဖြစ်တဲ့ဦးမောင်လာသိပြောတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်မြို့ကအမေရိကန်တာယုံမှာဒီနေ့ကျင်းပခဲ့တဲ့ Federal Youth ဆွေးနွေးပွဲအကြောင်းပါဝင်အမေရိကန်ရဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ဗိုလ်ဒူးနေကသတင်းမီဒီယာတွေနဲ့တွေ့ဆုံစမှာပါရီပြောသွားလဲဆိုစတာတွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးมาဖြစ်ပါတယ်ဗျာ
အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကပြောလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ပမှုတွေနဲ့သမ္မတထရန့်ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမရှိ22လကြာစုံစမ်းစစ်ဆေးမှုတွေမလနောက်ပိုင်းမှာဆုံးသတ်ခဲ့ပြီးတဲ့နောက်စုံစမ်းအဖွဲ့ရဲ့လုပ်ငန်းတွေရန်နာတော့မဲ့အကြောင်းလဲကြီးညာခဲ့တာပါတရားရေးလုပ်ငန်းတွေကိုနှောက်ယှက်ရရောက်တဲ့လုံရပေါင်းတရာစင်နီးပါးကိုစုံစမ်းအဖွဲ့ကတွေးခဲ့ပြီးမဲ့လက်ရှိသမ္မတတာဝန်ယူထားသူတွေကိုအရေးယူလို့မရတဲ့တရားရေးဌာနရဲ့အစဉ်လာရတရားမစွဲဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲအထူးစုံစမ်းရေးမှူးကပြောဆိုခဲ့ပါတယ်သူစုံစမ်းရေးမှူးရဲ့ရုံးဟာတရားရေးဌာနလက်အောက်ခံဖြစ်တဲ့အတွက်တရားရေးဌာနရဲ့လှုပ်ထုံးလုပ်နည်းကိုလိုက်နာရတဲ့အကြောင်းနဲ့ဒီအတွက်လဲသမ္မတကိုရာဇဝတ်ကြောင်းနဲ့အရေးယူဖို့မစင်စားခဲ့တာဖြစ်တဲ့အကြောင်းလွန်ခဲ့တဲ့နှစ်ကစတင်တာဝန်ယူခြင်းကဆက်လို့ပထမဆုံးအချိန်ဖြစ်တဲ့လူသိရှင်ကြားမနေ့တုန်းကပဲသူစုံစမ်းရေးမှူးကပြောကြားလိုက်တာပါရွေးကောက်ပွဲကာလမှာရုရှားနဲ့ပူးပေါင်းကျန်စီခဲ့ကြောင်းအထောက်အထားအလုံးလောက်မတွေ့ခဲ့ရပေမဲ့စုံစမ်းမှုတွေအရသမ္မတမှာအပြစ်မရှိကြောင်းတိတိကျကျပြောနိုင်လောက်တဲ့အခြေအနေမှာမရှိတဲ့အကြောင်းလဲသူစုံစမ်းရေးမူလာကပြောဆိုခဲ့ပါတယ်သူစုံစမ်းရေးမှူးရဲ့448မျက်နှာရှိတဲ့အစိုးရကစားမှလည်း2016သမ္မတရွေးကောက်ပွဲကာလမှာသမ္မတလောင်းထရမ့်နဲ့စီးရီးဖော်ဝင်တွေရုရှားနဲ့ပူးပေါင်းကျန်စီခဲ့တဲ့ရာဇဝတ်မှုမြောက်တဲ့အထောက်အထားတစုံတရာမတွေ့ရကြောင်းဖော်ပြထားတာဖြစ်ပါတယ်
တရားစီရင်ရေးကိုသမ္မတဒေါ်နယ်ထရန့်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့အရှင်းလုံးဝပြောလို့မရတဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မော်လာကပြောခဲ့ပြီးတဲ့နောက်မှာသမ္မတအပေါ်နောက်ထပ်စုံစမ်းမှုတွေလုပ်ဖို့ဖြစ်နိုင်ရင်တရားစွဲဖို့အထိအတိုက်ခံဒီမိုကရက်တွေရဲ့တောင်းဆိုမှုတွေပို့ပြီးတော့ကျေလောင်လာပါတယ်သမ္မတအမှားလုပ်ထားတဲ့ဆိုရင်ဝန်ခံဖို့တာဝန်ခံဖို့တရားစွဲတာအပါအဝင်နီလန်အားလုံးကိုစဉ်းစားဆောင်ရွက်သွားမယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်ဒလာကပြောကြားခဲ့ပါတယ်သမ္မတကိုတရားစွဲရင် Republican တွေနိုင်ငံရေးအရအသာရသွားမှာကိုထက်တွက်နေပုံရတဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကလည်း Robert Mueller ရဲ့ပြောကြားချက်ထွက်လာပြီးတဲ့နောက်ဖွဲ့စည်းပုံအရအာဏာထိန်းချုပ်ရမယ့်တာဝန်နဲ့အညီလွှတ်တော်ကစုံစမ်းဆောင်ရွက်သွားမယ်အာဏာအလွဲသုံးစားလုပ်တဲ့သမ္မတအနေနဲ့တာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်2020ရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေကတော့သမ္မတကိုတရားစွဲဖို့တောင်းဆိုနေကြပါတယ်။အောက်လွှတ်တော်ကဒီမိုကရက်အမတ်40လောက်နဲ့ Republican အမတ်တစ်ယောက်ကလည်းသမ္မတကိုတရားစွဲဖို့တောင်းဆိုခဲ့ကြပါတယ်။ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်ကသမ္မတအပေါ်တရားစွဲဖို့မဲခွဲထောက်ခံရင်တောင်မှ Republican တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာအတည်ပြုနိုင်မဲ့ပုံမရပါဘူး။သမ္မတ Trump ကိုအခိုင်အမာထောက်ခံနေတဲ့ Republican အမတ်တချို့ကလည်းမော်လာရဲ့စုံစမ်းမှုအဆုံးသတ်သွားတာကိုထောက်ပြကဒီကိစ္စကိုထားလိုက်ပြီးအမေရိကန်ပြည်သူတွေအတွက်အရေးကြီးတဲ့ကိစ္စတွေကိုရှေ့ဆက်အာရုံစိုက်ချိန်တက်ပြီလို့ပြောကြခဲ့ပါတယ်
။သမ္မတဒေါ်နယ်ထရန့်ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းအမေရိကန်စစ်သင်္ဘော USS Joseph McCain ကိုမမြင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့သလိုအင်ပီရိုကညွှန်ကြားချက်ပေးပို့ထားတာကိုလည်းမသိတဲ့အကြောင်းယာယီကာဝဲဝန်ကြီးပက်ရှန်နန်ကဒီနေ့ပဲပြောလိုက်ပါတယ်။ထို့တော်မှအောင်မကိန်းလိုထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်တူအတွက်အမတ်တရကွန်ပျူတာကိုထိခိုက်အောင်ဘယ်တော့မှလုပ်မမဟုတ်ကြောင်းနဲ့တင်မောမှာတာဝန်ချနေတဲ့လူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမဆလုပ်မမဟုတ်တဲ့အကြောင်းစင်ကူနိုင်ငံကိုအမေရိကန်စစ်လေယာဉ်နဲ့ခီးထွက်နေတဲ့ယာယီကာဝေးဝင်ကြီးကအတူလိုက်ပါလာတဲ့သတင်းတောက်တွေကိုပြောလိုက်တာပါအ ဆိုပါအင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်းမှာလည်းတရင်တွေကိုဖတ်ရတော့မှသာဒီကိစ္စကိုပထမဆုံးအချိန်သိခဲ့ရတဲ့အကြောင်းနဲ့သူ့ရဲ့အုပ်ချုပ်ရေးရှိချုပ်ကိုစုံစမ်းမှုပြောခဲ့တယ်လို့လည်းပြောဆိုထားပါတယ်။သမ္မတထရန့်ခီးစဉ်မတိုင်ခင် USS John S. McCain သင်္ဘောနဲ့ပတ်သက်လို့အင်ပီရိုစစ်ပဆက်ရုံနဲ့အမေရိကန်အမတ်ခွန်းရဲ့ရေတပ်ကအရာရှိတူတို့ကြားဆွေးနွေးခဲ့တဲ့အီးမေးလ်ထဲမှာတော့စစ်သင်္ဘောကိုမြန်မာကနေဖယ်ရှားထားဖို့ထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။VOA ကတွေ့ရတဲ့အီးမေးလ်ထဲမှာညွှန်ကြားချက်ကိုလိုက်နာဆောင်ရွက်မှုရှိမရှိအတည်ပြုချက်ပေးဖို့လည်းဖော်ပြထားပါတယ်။သမ္မတထရန့်ကတော့ပြောစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံခီးစဉ်အတွင်းမှာသူ့ကိုအတည်ပြုပြောဆိုခဲ့တာမရှိတဲ့အကြောင်းဒီနေ့ပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်
။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ကျင့်ပိုကြတဲ့မူဝါဒကိုအမေရိကန်ကဖြောင်းကြီးကျင့်သုံးနေတယ်လို့တရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ရှေ့သတင်းပတ်ရုရှားနိုင်ငံသွားရောက်မဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယနိုင်ငံခြားရေးဝန်ကြီးဂျန်ဟန်ဝေကအခုလိုပြောကြားဆွဆွဲခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကကုန်သွယ်ရေးတင်မမှုတွေမဖြစ်လို့တလို့ကုန်သွယ်ရေးစစ်ဖြစ်မှာကိုလည်းကြောက်မနေဘူးလို့ပြောကြပြီးထရမ့်အစိုးရရဲ့လှုပ်ရက်ကစီးပွားရေးအရာအနိုင်ကျင့်ပိုကျနေတာဖြစ်တယ်လို့တရုတ်နိုင်ငံဂျာယီဝန်ကြီးကဖော်ပြပြောဆိုခဲ့ပါတယ်။ဒေါ်လာဘီလီယံနဲ့ချီတက်မှုရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ဇူလိုင်မှာသွင်းကုန်ခွန်တွေစကောက်ခံခဲ့တဲ့ကတည်းကအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာပါ။တရုတ်ဘက်ကလည်းအပြန်အလှန်အားဖြင့်အမေရိကန်သွင်းကုန်ကုန်တွေကိုကုန်သွယ်ခွန်တိုးမြှင့်ခဲ့ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုတွေရရှိနိုင်ဖို့ဆွေးနွေးညှိနှိုင်းမိပေအခုချိန်ထိသဘောတူညီမှုတွေမရကြသေးပါဘူးတရုတ်ဘက်ကစီးပွားရေးဆိုင်ရာအပြောင်းအလဲတွေလုပ်မယ်လို့ပြောထားတဲ့ကတိအတိုင်းမလုပ်လို့ဆိုပြီးတော့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်တွေကိုမကြခင်ကပဲသွင်းကုန်ခွန်တိုးခဲ့တာပါဒါကြောင့်တရုတ်ဘက်ကလည်းဒေါ်လာ60ဘီလီယံဘိုးအမေရိကန်ကုန်တွေကိုသွင်းကုန်ခွန်တိုးမြှင့်ကောက်ခံနေပါတယ်တရုတ်က rare earth twin threat ပစ္စည်းတွေအမေရိကန်တင်ပို့နိုင်နေတာကိုရပ်နိုင်တယ်လို့တရုတ်အစိုးရအဘော်ဖြစ်တဲ့ People's Daily သတင်းစာကဗုဒ္ဓဟူးနေ့ထုတ် Editor အဘော်ဆောင်းပါးထဲမှာရေးသားခဲ့ပါတယ်စမတ်ဖုန်းတွေလိုနောက်ဆုံးပေါ် electronic ပစ္စည်းတွေစစ်သုံးပစ္စည်းတွေထုတ်လုပ်တဲ့နေရာမှာ rare earth twin threat ပစ္စည်းတွေကိုအသုံးပြုပါတယ်ရှင်
အန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဣဇွေးနိုင်ငံမှာလွတ်တော်ကိုပြသိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ဖင်ချမင်းနတန်ယာဟုကညမောက်အစိုးရမဖွဲ့နိုင်ပဲဖြစ်ခဲ့ရပြီးနောက်ဒီနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ84မဲကန့်ကွက်မဲ45မဲနဲ့လွတ်တော်ကိုပြသိမ်းပြီးနောက်တစ်ကြိမ်ရွေးကောက်ပွဲကိုစက်တင်ဘာ19ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ကြတာပါ။ဧပြီလ9ရက်နေ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဝန်ကြီးချုပ်ကတော့အစိုးရအသစ်ဖွဲ့ဖို့မနေ့ကတည်းအကြိမ်ဖေးထားတာပါ။ဝန်ကြီးချုပ်ကတော့သူ့ရဲ့ Conservative ဝါဒီလီကုပါတီနဲ့ Ultra Orthodox လွတ်တော်ကိုယ်စားလှယ်ကာဝေးဝန်ကြီးချုပ်ကာဝေးဝန်ကြီးဟောင်း Victor Lieberman ဦးဆောင်တဲ့တခြား Conservative အုပ်စုတွေနဲ့ပေါင်းပြီးညွန်မောင်းအစိုးရဖွဲ့နိုင်မှုမျှော်လင့်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ဘာသာရေးယူဝါဒပြင်းထန်သူဂျူးလူမျိုးတွေကိုတခြားဣဇွေးနိုင်ငံသားလူငယ်လူရွယ်တွေလိုပဲစစ်မှုထမ်းခိုင်းမှုကာဝေးဝန်ကြီးဟောင်းရဲ့တောက်ဆူချက်ကိုဝန်ကြီးချုပ်နဲ့ Ultra Orthodox တွေကငြင်းဆန်ခဲ့ကြတဲ့အတွက်ဆွေးနွေးမှုတွေလည်းပြစ်ပြားခဲ့တာပါ။ Orthodox ဝါဒပြင်းထန်သူတွေကတော့စစ်မှုထမ်းခိုင်းတဲ့လူရဘာသာရေးယုံကြည်မှုကိုထိခိုက်စေနိုင်တယ်ဆိုပြီးကန့်ကွက်နေပေမဲ့လည်းစစ်မှုထမ်းမှုကိန်းလွတ်ခွင့်ပေးထားတဲ့အစီအစဉ်ပေါ်မှာတော့တခြားအစ္စရေးနိုင်ငံသားဂျူးလူမျိုးတွေကြားမချေမနှက်ဖြစ်နေကြတာပါ
။ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်ကိုဖျက်ဆီးနေတဲ့ဒန်နျူမြစ်ထဲမှာအပျော်စီးသင်္ဘောနဲ့တိုက်မိလို့မှောက်သွားတဲ့ရှုခင်းအလှကြီးသင်္ဘောပေါ်ကတောင်ကိုရီးယားကမ္ဘာလှည့်ခီးတဲ့9ယောက်သေဆုံးသွားပါတယ်။နောက်ထပ်21ယောက်လည်းပျောက်ဆုံးနေပါတယ်။ရှာဖွေကယ်ဆယ်ရေးမှာအကူအညီပေးနိုင်ဖို့အဖွဲ့ဝင်အများအများပါတဲ့ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဘူဒါပက်စ်မြို့တော်ကိုဆေလွှတ်ထားပါတယ်။ဟန်ဂေရီတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နိုင်အောင်တန်တမာရေးလမ်းကြောင်းအားလုံးဖွင့်ထားဖို့နဲ့ကျွမ်းကျင်သူတွေလိုအပ်တဲ့ပစ္စည်းကိရိယာတွေကိုပို့ဆောင်ဖို့လည်းတောင်ကိုရီးယားတာဝန်ရှိသူတွေကိုသမ္မတကညွှန်ကြားထားပါတယ်။မားမိတ်လို့နာမည်ပေးထားတဲ့ရှုခင်းအလှကြီးနှစ်ထပ်သင်္ဘောနဲ့ပိုကြီးတဲ့အပျော်စီးသင်္ဘောတို့ဗုဒ္ဓဟူးနေ့ညတုန်းကဘိုတိထန်စွာရွာနေချိန်မှာတိုက်မိခဲ့တာပါ။ရှုခင်းအလှကြီးသင်္ဘောပေါ်မှာတောင်ကိုရီးယားကမ္ဘာလှည့်ခီးတဲ့အယောက်30ကိုရီးယားစကပြန်3ယောက်နဲ့ဟန်ဂေရီအမှုရန်2ယောက်တို့ပါသွားပါတယ်။ရေစည်းတန်တဲ့ဒနျူးမြစ်ထဲမှာမိုးကြီးလို့မြေရည်တက်နေတာကြောင့်ကယ်ဆယ်ရှာဖွေရေးအခက်ကြုံနေပါတယ်။အိန်းနီးချင်းဆာဗီးယားတောင်ပိုင်းအထိရှာဖွေရေးတွေလုပ်နေပါတယ်။ဟန်ဂေရီပါလီမန်အဆောက်အဦးနားမှာသင်္ဘောမှောက်ခဲ့ပြီးတဲ့နောက် ကယ်ဆယ်ရေးတွေကရှာတွေ့တဲ့ခီးတဲ့ဆက်လေးယောက်မှာတေဆုံးသူခုနှစ်ယောက်ပါတယ်လို့ဟန်ဂရီအရေးပေါ်ကယ်ဆယ်ရေးပြောခွင့်ရသူကပြောပါတယ်။ရှုခင်းအလှကြီးသမော့စီဘိုဘူကင်လုတ်ပေးတဲ့တောင်ကိုရီးယားခီးသွားအေဂျင်စီတာဝန်ရှိသူတယောက်ရဲ့အပြောအရဆယ်ရင်းထဲမှာ၆နှစ်အရွယ်ကလေးတယောက်ပါပေမဲ့ပြန်ရှာတွေ့သူတွေထဲမှာအဲ့ဒီမိန်းကလေးနာမည်မပါသေးဘူးလို့ပြောပါတယ်။မမိတ်သမော့အ ယ်ပိုင်းအထိဖြတ်တန်းစီးဆင်းနေတဲ့ Danube မြစ်ဟာဥရောပမှာဒုတိယအရှည်ဆုံးမြစ်ဖြစ်ပါတယ်။ Budapest မြို့ကိုလာကြတဲ့ Airdrie ကြားမှာလည်း Danube မြစ်ထဲမှာ Timor Sea Bay ရှုခင်းအလှကြီးကြတာရေပန်းစားပါတယ်
။ Afghanistan နိုင်ငံကာဘူးမြို့ကစစ်တပ်သူအနီးဒီကနေ့ဖြစ်ခဲ့တဲ့အထူးကံဘုံခွဲတိုက်ခတ်မှုကြောင့်လူကြီးတပ်ဖွဲ့ဝင်6ယောက်ထဲမှနေသေဆုံးပြီး16ယောက်ဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မရှဲဖာဟင်အမျိုးသားကာကွယ်ရေးတပ်စုရဲ့အဝင်ကေးဝါးနီးဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အာဖဂန်နစ္စတန်နိုင်ငံကတခြားနေရာတွေမှာတာလီဘန်တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေကြားအပြင်းထန်တိုက်ပွဲတွေကြုံနေရတဲ့အချိန်မှာပဲမြို့တော်ကဒီကနေ့တိုက်ခတ်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူး။ကဘူးမြို့တော်မှာမချသေးခင်သတင်းပတ်တွေအတွင်းစစ်တိုက်ဆိုလို့ကြုံရတဲ့တိုက်ခတ်မှုတွေကြောင့်ထင်ရှားတဲ့အစ္စလာမ်ဘာသာရေးပညာရှင်တို့ပါဝင်လူပေါင်းဒါဇင်နဲ့ခြေပြီးတော့လဲတည်ဆုံခဲ့တာပါ။အချိန်နဲ့မှာပဲနိုင်ငံတောင်ပိုင်းကမတိမငြိမ်အခြေအနေတွေကြုံနေရတဲ့သဘုံပြင်းနယ်မှာတာလီဘန်တွေရဲ့ထင်းသင်းစကန်ကိုအစိုးရတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့ပြီးလူကြိုးရေးတပ်ဖွဲ့ဝင်12ယောက်ပါဝင်ဖမ်းဆီးထားသူ18ယောက်ကိုလွတ်ပေးနိုင်ခဲ့တဲ့အကြောင်းလဲအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
ဆီးရီးယားနိုင်ငံမှာဆီးရီးယားအစိုးရတပ်တွေပြီးခဲ့တဲ့လတည်းကတိုက်နေတဲ့ Idlib နယ်မှာအပြည့်အဝထိုးစစ်ဆင်တာမျိုးရုရှားကခွင့်ပြုလိုက်မယ်လို့အမေရိကန်အစိုးရဘက်ကမယုံကြည်တဲ့အကြောင်းထိတ်တန့်တာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့စိုးရိမ်မှုကအကြမ်းဖက်သမားတွေမဟုတ်ဘဲတိုက်ပွဲတွေကြားထိခိုက်တဲ့အရသားတွေဖြစ်တယ်လို့ဆီးရီးယားဆိုင်ရာအမေရိကန်သံတမန် James Jeffrey ကပြောကြားပါတယ်။ဆီးရီးယားအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူကြွေးကောင်စီတကပိတ်ဆွေးနွေးပွဲမှာ Idlib က6ချားပွဲအခြေအနေတွေကိုတူကတင်ပြခဲ့တယ်လို့အမြန်ဆုံးအပြစ်ခတ်ရဲဆဲဖို့လိုတယ်လို့ပြောကြခဲ့ပါတယ်။တိုက်ခိုက်မှုတွေကြောင့်အရသာ160ကျော်တေဆုံးပြီး23,000ထက်မနည်းအိုးအိမ်ဆွတ်ထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကဒီတစ်ပတ်ထဲမှာပြောကြခဲ့ပါတယ်။ Idlib မှာအပြစ်ခတ်ရဲဆဲတဲ့အပအဝင်ပဋိပက္ခတွေအဆုံးသတ်အောင်မလုပ်ဖို့လိုတယ်ဆိုတာအာဆတ်အစိုးရသိတယ်လို့မထင်ကြောင်းအမေရိကန်သံတမန် Jeffrey ကပြောကြခဲ့ပါတယ်ရှင
်။ကြော်ရင်းနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေကိုကျွန်တော်တို့ VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။အခုကစပြီးတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုပြောပြပေးခြင်းပါတယ်။စီးပတိပခါတွေဖြစ်ပွားနေစေရခိုင်ပြည်နယ်အတွင်းတက်မတော်နဲ့ရခိုင်လက်နက်ခိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေသလိုဒေသခံရွာသားတွေလည်းအေအဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးတော့တန်စီရနဲ့ဖမ်းဆီးခံရပါတယ်။မင်းညနေပိုင်းကကြောက်ထော်မြို့နယ်မင်းသားတောင်ကြီးရွာအုပ်ချုပ်ရေးမှုနဲ့ရွာသားတဦးကိုတက်မတော်ကနေဖမ်းဆီးသွားပြီးတော့ဂနေအထိပြန်လည်လွတ်မြောက်လာတာမရှိတာကြောင့်မိသားစုဝင်တွေစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။တက်မတော်ဘက်ကတော့လိုအပ်ချက်အရစစ်ဆေးမေးမြန်းဖို့ခေါ်တာလို့ပြောပါတယ်။ဒါပြင်ဒေသတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေစေအခြေအနေတွေရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာအုပ်ချုပ်ရေးမှုနဲ့ရွာသားတူကိုမြန်မာစစ်တပ်ကနေမေးမြန်းစရာရှိတယ်ဆိုပြီးဖမ်းဆီးထားတယ်လို့ကျေးရွာရမရဖာတူဖြစ်သူဦးမောင်လှသိန်းကပြောပါတယ
်။ဒီနေ့ကမနေ့ဆန္ဒရရှိနေတယ်လို့မှာကျွန်တော်တို့ပြောတယ်စစ်တပ်ကဝင်လာတယ်ကြာဆိုရင်မအောင်ဆိုရင်မရှိလားဆိုပြီးနေတယ်ဆိုရင်မစိတ်ပိုင်ရောက်နေတယ်စိတ်ပိုင်မှာဒီတော့ဆက်တယ်ခဏရစ်နေရတာပြန်လာတာပေါ့ဒီမှာသူတို့ကဒီမဲ့နေရာမင်းမရှိတယ်ဘုံကြီးပြားကမင်းမရာမင်းမရှိတယ်ဆိုပြီးမှခေါ်တော့လေလို့ပြောတယ်အနာလေးပါသူမှခေါ်တော့တာအခုရှိသူကမျောသေးဆိုတော့ကျွန်တော်တို့ဇနီးကလည်းရက်ပြီးတော့တယ်ဒီကစုကိုလည်းအကုန်လုံးကတော့သူ့ကိုခိုင်းလိုက်နေကြတာပေါ့
တမငန်းငန်းနဲ့တမကူကူပူပေါင်းစေချောင်းတို့ခုကနေမနေ့ကညနေပိုင်းလောက်မှာမင်းသားတောင်ကြီးရွာအုပ်ချုပ်ရေးမှူးဦးအောင်သိန်းကျော်နဲ့ရွာသားတူဖြစ်သူဦးကျန်သိန်းအောင်တို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။သူတို့တွေကိုပောက်တော့သက်စခန်းမှာထိန်းသိမ်းထားတယ်လို့ကြီးရွာအုပ်ချုပ်ရေးမှူးဦးအောင်သိန်းကျော်ရဲ့ဇနီးဖြစ်သူကအခုလိုပြောပါတယ
်။တမတို့ကျဲတာကတမရောင်းနေတယ်လို့ပောက်တော့တော့ခေါ်ပါတယ်။ပောက်တော့မနေ့စခန်းကြီးမှာညခုနိုင်ရောင်းမတော့ပြောပါတယ်။တမတို့ရေးသားပြောပါတယ်
။သူတို့နှုတ်ကိုဘာကြောက်ခေါ်သွားတယ်ဆိုတာမသိရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြုတ်တမတော်ပြောခွေရဗိုလ်မှုကြီးဝင်းစော်ဦးကတော့ရွာသားတွေကိုဖမ်းဆီးတာမဟုတ်ပဲစစ်ဆေးမေးမြန်းဖို့ခေါ်တာဖြစ်တယ်လို့အခုလိုပြောပါရယ်ရွာသားတွေကိုတော့ကျွန်တော်လိုအပ်လို့သူမေးမြန်းခြင်းလို့ခေါ်တာဖြစ်မယ်ခင်ဗျာဟိုဒီဖမ်းဆီးတာလို့ထိန်းသိမ်းတာလို့ဘာလို့လောလောဆယ်မရှိဘူးဆိုလို့သူအချက်ရကျွန်တော်တို့သိကျင်တဲ့ဟာလေးတွေမေးခြင်းလို့ဟုတ ေးယုံမှာတည်ဆုံသွားတယ်လို့ဂျန်ရှိသူနှူးကတော့ကြောက်တော့ရဲစကမ်းမှာထိမ့်သိမ့်ခံထားရပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာရခိုင်တပ်မတော်နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့တရားစွဲခံထားရတာပါ။ဒီရက်ပိုင်းတွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေလည်းဆက်သက်ဖြစ်ပွားနေပါတယ်။မနေ့ကကြောက်တော်မြို့နယ်ညောင်ချောင်းရွာရှေးမြောက်ဘက်တောင်တန်းပေါ်မှာနဲ့မဟာမုဏိဖျားရှိဘက်မှာတပ်မတော်နဲ့အေအေတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးမြမစစ်သားဘက်က10ဦးကျော်ကြာဆုံးခဲ့တယ်လို့အေအေဘက်ကလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒေသုံထိခိုက်ဒဏ်ရာရရှိမှုအခြေအနေကိုတော့တိကျအတိမပြုတ်နိုင်သေးပါဘူး။မနေ့ကကြောက်တော်မြို့နယ်တွင်တိုက်ပွဲဖြစ်ပွားတာကိုအတိပြုပေမဲ့အခြေအနေကိုမသိရှိသေးဘူးလို့အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကဆိုပါတယ
်။အဲ့ဒီနယ်မြေမှာတော့တိုက်ပွဲတွေတော့ဖြစ်တာတော့ရှိရခင်ဗျာ။ဒါပေမဲ့ဘလောက်ထိခိုက်ဒဏ်ရာရတယ်ပါညာအဲ့ဒါတော့ကျွန်တော်မသိဘူးခင်ဗျာ။တိုက်ပွဲဖြစ်နေတာကတော့မှန်ပါတယ်ခင်ဗျာ။
ဒါအပြင်မနေ့ကလည်းဗုဒ္ဓတောင်မြို့နယ်ကြောက်ပြင်းစိမ့်နဲ့ဇီးကောင်းရွာကြားမှာနှစ်ဖက်သက်တို့တိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့ထိခိုက်မှုအခြေအနေကတော့အသေးမပြုတ်နိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်စဉ်တွင်မှာဒေသခံတွေထိခိုက်ဒေဆုံးမှုအဖမ်းဆီးခံရမှုတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသာ30ကျော်ဒေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ90ကျော်စစ်ဘေးရှောင်ဒုက္ခသည်4000ကျော်ရှိနေတယ်လို့လဲရခိုင်အရေးကူညီဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေကမကြသေးခင်ကစီရင်ပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ခွင့်ရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ American တန်ရုံမာတင်ကနေကျင်းပခဲ့တဲ့ Federal Year ဆွေးနွေးပွဲအကြောင်းကိုပြောပြကြပါတယ်မြန်မာနိုင်ငံလုံးလူမျိုးဘာသာမတူညီတဲ့လူအဖွဲ့အစည်းတွေတည်ရှိနေတဲ့နိုင်ငံအနေနဲ့ Federal Snick ကိုတည်ဆောက်မယ်ဆိုရင်အခြေခံအကြဆုံးချက်ဟာအပြန်အလှန်လေးစားမှုနဲ့အပြန်အလှန်နားလည်မှုတွေဖြစ်တယ်လို့ American တန်ရုံရဲ့ဒုတိယအကြီးအကဲကဒီနေ့ကျင်းပတဲ့ Federal Year ဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ဒီဆွေးနွေးပွဲကိုတော့ American တန်ရုံကဥဆောင်ကျင်းပတာဖြစ်ပြီးတော့ပါဝင်တက်ရောက်လာတဲ့ရန်ကုန်တိုင်းလွှတ်တော်အမတ်တဦးကတော့မြန်မာအစိုးရအနေနဲ့ Federal Year နဲ့ပတ်သက်ပြီးအတိအမြင့်တိုးပွားစေဖို့အလားတူဆွေးနွေးပွဲမျိုးတွေကိုအစိုးရကဥဆောင်ကျင်းပတင်တယ်ဆိုပြီးတော့ပြောပါတယ်။ဒီသတင်းကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရန်ကုန်မြို့ American Center မှာကျင်းပတဲ့ Federal Year ဆွေးနွေးပွဲကိုအစိုးရတပ်မတော်တိုင်းရင်းသားအဖွဲ့အစည်းတွေနိုင်ငံရေးခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေကိုဖိတ်ကြားပြီး Federal စနစ်ရဲ့လက်တွေ့ကျင့်သုံးမှုနဲ့ Federal စကားရအပေါ်နားလည်မှုတွေဝေမျှနိုင်ဖို့ကျင်းပတာဖြစ်ပါတယ် American တန်ယုံရဲ့ဒုတိယအကြီးအကဲ Josh Ansibley ကမြန်မာနိုင်ငံကမတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းတွေကိုစနစ်တစ်ခုတည်းမှာစုစည်းနိုင်ရေးနဲ့ပတ်သက်ပြီးဆွေးနွေးပွဲအဖွဲ့အစည်းစကားမှာအခုလိုထည့်သွင်းပြောဆိုပါတယ
် It also potentially can be quite destructive if those divisions are seen as dividing and splitting and keeping apart the different elements of society
မတူကွဲပြားခြားနားတဲ့လူမှုအတိုင်းအဝိုင်းတွေကိုကောင်းကောင်းမွန်မွန်စီမံခန့်ခွဲမှုမလုပ်နိုင်ရင်ပြည်နယ်တွေပြုတ်ကွဲပြီးတော့ဆိုးရွားတဲ့ရလဒ်တွေဖြစ်လာနိုင်ပါတယ်ဒီအတွက်အခြေခံအကြဆုံးအချက်ကအပြန်အလှန်လေးစားမှုနဲ့အပြန်အလှန်နားလည်မှုတွေဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဖက်ဒရယ်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုကခွဲမထွက်ရဆိုတာနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတွေကိုအကြေအလည်မဆွေးနွေးနိုင်တာကြောင့်ဆွေးနွေးပွဲတွေရပ်တန့်နေပါတယ်။ဖက်ဒရယ်ပြည်ထောင်စုအတွင်းကခွဲထွက်ရေးနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံအတွေ့အကြုံနဲ့နှိုင်းယှဉ်ပြီးအခုလိုပြောဆိုပါတယ်
။ The question within a federal systemof what ability the individual states or regions have to secede to leave the union
federal system မှာရှိတဲ့ပြည်နယ်သို့မဟုတ်တိုင်းဒေသတွေကပြည်ထောင်စုကနေခေါ်ထွက်ဖို့အတွက်ဆိုတာအရေးကြီးပြီးတော့ခက်ခဲတဲ့မေးခွန်းတစ်ခုပါဒါကဆွေးနွေးရမယ့်အချက်တစ်ခုဖြစ်ပါတယ်ဒီချက်ကပြည်ပခတွေကိုဖြစ်စေနိုင်သလားဆိုတာမသိကြပါဘဲကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင်းမှာတစ်ချိန်ကဒါမျိုးဖြစ်ခဲ့ပူပါတယ်အခုခါမှာတော့ကျွန်တော်တို့အမေရိကန်နိုင်ငံကခွဲထွက်တာကိုလက်ခံမထားပါဘူးဒါပေမဲ့လည်းခွဲထွက်တာကိုလက်ခံလို့ရပါတယ်ဒါပေမဲ့လို့အကြေလေဆွေးနွေးပြီးမှဆုံးဖြတ်ကြရမှာဖြစ်ပါလေ
ဒီချက်ပေါ်မှာဒီကနေ့နိုင်ငံရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီအထွေထွေအတွေ့အမှုဦးမျိုးကျော်ကလူမှုဆန္ဒခံယူပွဲနဲ့အတည်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတောင်အကြိမ်ကြိမ်ဖျက်သိမ်းတာတွေရှိနေကြောင်းထောက်ပြပြီးသူ့အမြင်ကိုအခုလိုပြောဆိုပါတယ်
ကျွန်တော်ထင်တယ်ကျွန်တော်တို့တွေအချင်းချင်းနေပြီးတော့တယောက်ကိုတယောက်တယောက်ပေါ်တယောက်နားလည်မှုဆိုတာသူ့ရဲ့ရပိုင်ခွင့်ပြည့်ဝရင်ဆိုဘယ်တိုင်းသားကမှလည်းဒီနိုင်ငံမှာခွဲထွက်တော့မှာမဟုတ်ပါဘူးလို့ပဲပြောချင်ပါတယ်
နိုင်ငံတော်တမရဦးမြင့်ကပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်မှာပြည်ထောင်စုဝင်ကြီးတွေဌာနဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မိမိတို့ရဲ့အန်တီမယီမန်ချက်ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့ဖြစ်ကြောင်းပြောဆိုထားပါတယ်အခြားဆွေးနွေးပွဲကိုတယောက်သူတူဖြစ်တဲ့ဗဘဲတန်းမျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ဦးကဖက်ဒရယ်စနစ်တည်ဆောက်ဖို့အတွက်လူထုပညာပေးလုပ်ငန်းတွေကိုအစိုးရကဆောင်ရွက်ပေးစီလိုကြောင်းပြောပါတယ်
ကျွန်တော်နိုင်ငံကိုဖက်ဒရယ်ဒီမိုကရေစီနဲ့တခုထူထောင်ရမယ်ဆိုရင်ဒီဖက်ဒရယ်နဲ့ပတ်သက်တဲ့ဒီ office တခုလောက်ကိုကျွန်တော်တို့ဆိုရင်ဒါရှိစေချင်တယ်ကျွန်တော်တို့ကဒါကျွန်တော်ရဲ့အမြင်ပါ individual အမြင်ပါဒီရှိစေချင်တယ်ရှိစေပြီးတော့ကျွန်တော်တို့ကဘယ်နိုင်ငံရဲ့ federal စနစ်နဲ့တွားမယ်ဆိုတာတော့မဟုတ်ဘူးကျွန်တော်တို့အရှိတောင်အာရှမှာဆိုတော့ကျွန်တော်တို့ federal ကျင့်သုံးတဲ့နိုင်ငံတွေရှိတယ်အိန္ဒိယလိုဆိုတော့ရှိတယ်ကနေဒါရှိတယ်နောက်ဖက်တွေမှာရှိတယ်ထားပါတော့အဲ့တော့ဘယ် model နဲ့တွားမယ်ဆိုတော့မဟုတ်ဘဲနဲ့ကျွန်တော်တို့နိုင်ငံနဲ့ဘယ်လိုကျွန်တော်တို့ပေါင်းစပ်လို့ရမလဲဘယ်လိုတင့်တော်မလဲပေါ့ဒါတွေကိုကျွန်တော်တို့ဟိုဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒါ brainstorming နေပဲကျွန်တော်တို့လုပ်ရမယ်အဲ့လိုပဲကျွန်တော်တို့ခုနအဲ့လိုမျိုးတွေကိုအစိုးရကိုယ်တိုင်ကဥဆောင်ပြီးတော့လုပ်ပေးနိုင်တော့ပိုကောင်းတာပေါ့
ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲကိုလူ90လောက်ပါဝင်တက်ရောက်ပြီးနှစ်ရက်ကြာဆွေးနွေးမှာဖြစ်ပါတယ်ဒီလိုဆွေးနွေးပွဲတွေကိုအမေရိကန်တန်ယုံကဥဆောင်ပြီးနေပြည်တော်နဲ့မန္တလေးမြို့တွေမှာ3ချိန်ကျင်းပခဲ့ပြီးလည်းဖြစ်ပါတယ
်သောတာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူခွင့်ရချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။ဆေးနေမတွေ့ရလား၊ကုစားဖို့မကြိုးစားကြတာလား။ဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932318555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရရှင်။
ကတော့ရှင်နေနေနဲ့ကျွန်တော်တို့ရဲ့ Diary လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ခြင်းပါတယ် VOA မြန်မာပိုင်းကနေခြားသပရိနေညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်းလွန့်ပေးနေပါတယ်အခုတခါတော့ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်2016ခုနှစ် American သမ္မတရွေးကောက်ပွဲမှာ Russia တို့ကဝင်ရောက်ဆက်ပတ်ခြင်းရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ဗုဒ္ဓဦးနဲ့မှာသတင်းမီဒီယာတွေကိုတွေ့ဆုံပြီးတော့သမ္မတ Donald Trump ဥပဒေချိုးဖောက်ခဲ့ခြင်းမရှိဘူးလို့ပြောမသွားပေမဲ့သမ္မတကတော့သူဟာအပြစ်မရှိကြောင်းနဲ့ဒီစုံစမ်းစစ်ဆေးမှုဟာဒီမားနဲ့ဆုံးသက်သွားပြီဖြစ်ကြောင်းပြောပါတယ်။သူဦးဆောင်ပြုလုပ်ခဲ့တဲ့ရုရှားရေးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့မစ္စတာမူလာကပထမဆုံးအချိန်အများပြည်သူရှေ့ထွက်ပြီးတော့ပြောဆိုတာမှာတရားရေးဌာနရဲ့တည်ဆဲမှုအရလက်ရှိတောင်းဝန်ထမ်းဆောင်နေတဲ့သမ္မတတဦးကိုတရားစွဲလို့မရနိုင်ကြောင်းပြောကြားလိုက်ပြီးတော့ဒီကိစ္စရှေ့ဆက်ဘယ်လိုလုပ်သင့်တယ်ဆိုတာကိုလွှတ်တော်ကသာဆုံးဖြတ်နိုင်မှာဖြစ်ကြောင်းပြောပါရယ်ဒီကြောင့် VOA အင်ဘီရောသတင်းတောက်ပတ်စီဝီဒခုဆော်ရာသတင်းပေးပို့ထားတာကိုကိုဇော်ဝင်းနိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ခဲ့သလားဆိုတာနဲ့မစ္စတာထရမ့်ရဲ့မဲဆွတ်စည်းရုံးရေးအဖွဲ့ကရုရှားတို့နဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့တာဝန်ပေးခံပြီးတဲ့နောက်ရောဘတ်မူလာအနေနဲ့အများပြည်သူရှေ့မှာပထမဆုံးအကြိမ်စကားထွက်ပြောတာ
ပါ If we had had confidence that the president clearly did not commit a crime we would
have တမန်အနေနဲ့ပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ကျွန်တော်တို့ဘက်ကယုံကြည်တယ်ဆိုရင်အဲ့ဒီအတိုင်းကျွန်တော်တို့အစီအစဉ်ဆောင်မှာဖော်ပြခဲ့မှာပါ
အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာနဲ့မစ္စတာထရမ့်ရဲ့မဲဆွတ်စည်းရုံးအဖွဲ့ကရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်ဆိုတော့လုံလောက်တဲ့အထောက်အထားမတွေ့ခဲ့ရကြောင်းသူထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအကြောင်းအရာတွေကိုမစ္စတာမူလာကထပ်လောင်းပြောကြားခဲ့တာပါဒါပေမဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ကာလမှာထရမ့်ဘက်ကဥပဒေချိုးဖောက်ခဲ့သလားဆိုတဲ့မေးခွန်းကိုတော့မူလာကအတိအကျမဖြေဆိုပဲတရားရေးဌာနရဲ့ policy တွေအရအလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတဦးကိုတရားစွဲဆိုခွင့်မရှိကြောင်းပြောကြားလိုက်ပြီးအဲ့ဒီကိစ္စကိုလွတ်တော်ကသာဆုံးဖြတ်နိုင်မှာဖြစ်ကြောင်းပြောပါတယ
် The constitution requires a process other than the criminal justice system to formally accuse a sitting president of wrongdoing
ပုံစံအခြေခံဥပဒေအရလက်ရှိတာဝန်ထမ်းဆောင်စေသမ္မတတဦးကိုရာဇဝတ်မှုကင်းဆိုင်ရာအရတရားစွဲလို့မရနိုင်တာကြောင့်အခြားဌာနတစ်ခုခုကလှုပ်ဆောင်မှဖြစ်နိုင်ပါမယ်
လုံလောက်တဲ့တက်တဲ့အထောက်ထားမတွေ့တဲ့အတွက်သူဟာအပြစ်မရှိကြောင်းမူလာကပြောဆိုပြီးမိနစ်ပိုင်းအကြာမှာပဲသမ္မတထရန့်ကတွစ်တာကနေရေးသားခဲ့ပါတယ် အင်ဗျူရောပြောခွင့်ရဆရာဆန်ဒါစ်ကလည်းမစ္စတာမူလာရဲ့ပြောဆိုမှုကိုထောက်ခံကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
We agree with him. There was no collusion. There was no conspiracy. And we consider this case closed.
Russia နဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတော့သူ့ရဲ့ဆုံးဖြတ်ချက်ကိုကျမတို့ကထောက်ခံပါတယ်။ဒီအမှုကပြီးသွားပါပြီ
။ Mr. Mueller ရဲ့ပြောဆိုမှုအပေါ်ဒီမိုကရက်ပါတီကအောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌ Jerry Nadler ကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့ပါတယ်
။ As Mueller again highlighted this morning, it falls to Congress to respond to the crimes, lies,
Mr. Mueller ပြောခဲ့သလိုပဲသမရရဲ့ရာဇဝတ်မှုတွေအလိညာတွေနဲ့မမှန်ကန်တဲ့လုပ်ရက်တွေပေါ်စုံစမ်းစစ်ဆေးဖို့လွှတ်တော်မှာတာဝန်ရှိပါတယ်ကျွန်တော်တို့လုံးစရာရှိတာကိုဆက်လုပ်သွားပါမယ
်သမရဟာဥပဒေအထက်မှာမရှိဘူးလို့ Mr. Nadler ကပြောပေမဲ့ဒီမိုကရက်ဘက်ကသမရကိုတရားစွဲမလားမစွဲဘူးလားဆိုတာတော့မသေးကြသေးပါဘူးတရားစွဲခဲ့ရင်သမရအတွက်နိုင်ငံရေးရအမြတ်ထွက်နိုင်တာမို့ဒီမိုကရက်အတော်များများကအဲ့ဒီလိုလုပ်ဖို့ဝန်လေးနေကြပါတယ်ဒါနဲ့ပတ်သက်လို့ Texas တက္ကသိုလ်မှာသမရတွေအကြောင်းတင်ကြားပို့ချနေတဲ့ Shannon Bow O'Brien ကအခုလိုပြောပါတယ
် Trump is thrilled about an impeachment trial because all it's going to do is probably kick off a rally around
တရားစွဲမယ်ဆိုရင်တော့သမရကသဘောကျမှာပါဘာဖြစ်လို့လဲဆိုတော့အဲ့လိုလုပ်ခဲ့မယ်ဆိုရင်သူ့ကိုထောက်ကန်သူတွေပို့ပြီးတော့စီယုံအားပေးလာအောင်လို့မဲဆွယ်ဖို့အခွင့်အလမ်းရသွားပါလိမ့်မယ
်သမရကိုတရားစွဲရေးမစွဲရေးနဲ့ပတ်သက်လို့နှစ်ဖက်အပြန်အလှန်ညှဉ်းခုံနေကြပြီးအဓိကအကြောင်းအရာဖြစ်တဲ့2016ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စဘေးရောက်လာနေတာကြောင့်ဒီကိစ္စကိုအာရုံစိုက်ချဖို့မစ္စတာမူလာကပြောကြားခဲ့ပါတယ်။တော့ဒ်ဘဲလ်ဟာဂျော့ဂျ်ဝါရှင်တန်တက္ကသိုလ်ကသမရများဆိုင်ရာကြွန့်ကျင်သူတူဖြစ်ပါတယ
်။ He really repeated that that was the main concern of the report and I think he thinks that
ရုရှားကဝင်ဆွတ်ဖက်တာနဲ့အဲ့ဒီကိစ္စဟာသူ့အစီရင်ခံစာရဲ့အဓိကစိုးရိမ်ချက်ဖြစ်တယ်ဆိုတာကိုသူကထပ်လောင်းပြောကြားခဲ့ပါတယ်။တခြားဥပဒေချိုးဖောက်တဲ့ကိစ္စကတော့နည်းနည်းမကွဲပြားဘူးဖြစ်နေပါတယ်။အဲ့ဒါကတော့ကို့ယူဆနဲ့ကိုဆုံးဖြတ်ရမှာဖြစ်နေပါတယ်။
ပါတီကြီးနှစ်ခုအကြသဘောထားကွဲပြားနေကြတာကိုဘာမှလုပ်လို့မရနိုင်ပေမဲ့လာမယ့်2020ရွေးကောက်ပွဲလုံခြုံစိတ်ချမှုရှိရေးအတွက်လှုပ်တင်တာတွေကိုလှုပ်ဆောင်တင်ကြောင်းတော့ဒ်ဘဲလ်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြသွားတာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းရဲ့ခြားစာပရိနေညနေခင်းအစီအစဉ်တွေကိုလိုင်းလုံးပြီးတော့19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကချင်ညာပြီးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရမ့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကပြောလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်စစ်ဖက်မှုတွေနဲ့သမ္မတထရမ့်ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်တာရှိမရှိ22လကြာစုံစမ်းစစ်ဆေးမှုတွေမလာနောက်မှအဆုံးသတ်ခဲ့ပြီးတဲ့နောက်စုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေရန်နာတော့မယ့်အကြောင်းလည်းကြေညာခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်အမေရိကန်စစ်သည်မော် USS US မကင်းကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့တယ်လို့အင်ဂျီရောကညွန်ကြားချက်ပေးပို့ထားတာကိုလည်းမသိတဲ့အကြောင်းယာယီကာဝဲဝန်ကြီးပက်ရှန်နန်ကဒီနေ့ပဲပြောလိုက်ပါတယ်တလတော်မဟောင်းမကင်းလို့ထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်တူအတွက်အမတ်တရကွန်ပျူတာထားတာကိုထိခိုက်အောင်ဘရော့မှလုံမမဟုတ်တဲ့အကြောင်းနဲ့တင်းမောင်းမှာတာဝန်ချနေတဲ့လူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမဆလုံမမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ကျင့်ပုံချတဲ့မူဝါဒကိုအမေရိကန်ကပြောင်းချကျင့်သုံးနေတယ်လို့တရုတ်နိုင်ငံကဆက်ဆွဲလိုက်ပါတယ်။တရုတ်သမ္မတရှီချင်းပင်ရှီသရင်ပတ်တဲ့ရုရှားနိုင်ငံထွက်ရောက်မဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယနိုင်ငံခြားရေးဝန်ကြီးကအခုလိုပြောကြားလိုက်တာပါ။အစ္စရေးနိုင်ငံမှာလွတ်တော်ကိုဖျက်သိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲတွေအချိန်ဆကျင်ပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ပင်ချမင်းနတန်ယာဟုကညမောင်းအစိုးရမဖွဲ့နိုင်ပဲဖြစ်ခဲ့ရပြီးတဲ့နောက်ဒီကနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးရွေးကောက်ပွဲတွေကိုစက်တင်ဘာ19မှာကျင်းပဖို့ဆုံးဖြတ်ခဲ့တာပ
ါသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ် View American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line တို့မီတာ19 19နဲ့25တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this is